တော်ရရှိမှခင်ဗျာပြိုးကျဲလိုက်တဲ့အစီတိုင်းအပင်ပေါက်ပါသလားမပေါက်ပါဘူးယေရှုခရစ်တော်ရဲ့ဝမ်းမြောက်ဖွယ်ရာကယ်တင်ခြင်းသတင်းစကားတရားဒေသနာတော်မြတ်ကိုကြားရတဲ့သူတိုင်းယုံကြပါရဲ့လားမယုံကြပါဘူးဘာကြောင့်လဲဆိုတာအခြေအနေအမျိုးမျိုးရှိတဲ့အကြောင်းမျိုးစီကျဲတဲ့ပုံဥပမာနဲ့ဟောကြားတော်မူချက်ကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှလေ့လာမှဖြစ်တဲ့ရှင်မာကုခရစ်ဝင်ကျမ်းခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၂၉အထိမှတွေ့ရမှာဖြစ်ပါတယ်။မြင်ပါလျက်နဲ့အာယုံမပြူဝဲမြင်တယ်၊ကြားပါလျက်နဲ့အနက်ကိုနားမလဲဘဲနဲ့ကြားတာကြောင့်အကျင့်ကလည်းမပြောင်းလဲအပြစ်ကလည်းမလွတ်ဖြစ်ရတာကြောင့်ဥပမာပေးပြီးဟောကြားတော်မူရပါတယ်။ကောင်းကင်နိုင်ငံတော်နဲ့ဖျားသခင်ရဲ့နိုင်ငံတော်ကွာခြားမှုရှိပါသလား။အဲ့ဒီရှင်းလင်းချက်များနဲ့အတူရှင်မာကုခရစ်ဝင်ကျမ်းခန်းကြီး၄အခန်းငယ်၁ကနေအခန်းငယ်၂၉အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလို့သုံးသပ်တင်ပြထားပါဗျာ။
ကျွန်တော်တို့အခုရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၄ကိုရောက်ရှိလာပါပြီ။ဒီကျမ်းထဲမှာတော့ဥပမာတော်အချို့ဖော်ပြခြင်းနဲ့အတူပင်လယ်မုန်တိုင်းကိုဆဲစီသူယေရှုခရစ်တော်အဖြစ်ကျွန်တော်တို့ဟာကယ်တင်ရှင်ကိုတွေ့မြင်ရပါမယ်။ဒီထဲကအချက်တွေကိုရှင်မာသဲမှာချွင်းချက်တစ်ခုကလွဲပြီးတော့အကုန်တွေ့ခဲ့ရပြီးပါပြီ။ရှင်မာသဲခရစ်ဝင်ကျမ်းမှာမတွေ့ရတဲ့အဲ့ဒီချွင်းချက်ကလေးတစ်ခုဟာဒီမာကုခရစ်ဝင်ကျမ်းမှာအသွင်ကွဲပြားထင်ထင်ရှားရှားတွေ့မြင်ရမယ်အကြောင်းကြိုတင်တင်ပြပါရစေ။ပထမအနေနဲ့မျိုးကျဲသူဥပမာတော်ကိုတွေ့ရမယ်။ပြီးတော့ရှင်းလင်းချက်ကိုပါနောက်ဆက်တွဲပုံဖော်ပြလာပါလိမ့်ဦးမယ်။နောက်ပိုင်းမှာကတော့တခြားဥပမာတော်များအကြောင်းကိုဆက်လက်လေ့လာသွားကြရမှာပါ။ရှင်မာကုကျမ်းရဲ့အစပနာမကလေးကဒီကျမ်းဟာတွက်လက်တယ်လှုပ်ရှားသက်ဝင်တဲ့ကျမ်းဖြစ်တယ်တက်ကြွတယ်လို့ကျွန်တော်ဆိုခဲ့ပြီးပါပြီ။အခုကျမ်းမှာဥပမာတော်တွေကများပြီးတော့တကိုးနမိတ်ကတစ်ခုလောက်ပဲပါပါလိမ့်မယ်။ဒါပေမဲ့ဥပမာတော်တွေအကုန်လုံးဟာလှုပ်ရှားတွက်လက်ဉာဏ်ဆန်နေပါလိမ့်မယ်။ဒါကြောင့်မလို့လေဒေါက်တာ J. Vernon McGee တို့အဖွဲ့ကနေပြီးတော့ထုတ်တဲ့ရှင်မာကုခရစ်ဝင်နဲ့ဆိုင်တဲ့သီးသန့်ကျမ်းအုပ်တအုပ်ရှိပါသေးတယ်။ဒီကျမ်းရဲ့နာမည်ကတော့ Marching Through the Mud မာကုကျမ်းကိုဖြတ်သန်းခြင်းလို့နာမည်တင်ခဲ့ပါတယ်။ကျွန်တော်ပနားမပြုတ်ခဲ့တဲ့အချိန်ရှင်မာကုခရစ်ဝင်ကျမ်းဟာစစ်သွေးကြွနေတဲ့ယောမကိုရည်ရွယ်တဲ့ကျမ်းဖြစ်တယ်။အလုတ်ပြင်းပြင်းထန်ထန်လှုပ်တတ်တဲ့ယောမတွေအတွက်ရည်ရွယ်တဲ့ကျမ်းဖြစ်တယ်။ဒါကြောင့်မို့လို့ဒီ Marching Through the Mud မာကုကျမ်းကိုဖြတ်သန်းခြင်းဆိုတဲ့နာမည်နဲ့သူတို့တင်ပြတဲ့စာအုပ်ဟာအလွန်ပဲကိုက်ညီခဲ့တာကိုတွေ့ရပါလိမ့်မယ်။ရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၁ကနေစပြီးနားဆင်ကြပါစို့။နောက်တစ်ဖန်အိုင်နာမှာဆုံးမဩဝါဒပေးတော်မူစဉ်တွင်များစွာသောလူအပေါင်းတို့သည်အထံတော်မှစုဝေးကြသောကြောင့်အိုင်တွင်လှေထဲသို့ဝင်၍ထိုင်တော်မူ၏ပရိသတ်အပေါင်းတို့သည်အိုင်နာကုန်းပေါ်မှနေကြ၏ဒီအချက်ကိုရှင်မသက်ခရဝင်တုံးကဆိုရင်အိမ်ထဲကထွက်တယ်အိုင်နာမှထိုင်တော်မူတယ်ဆိုပြီးတော့အတော်စူးစူးဆိုက်ဆိုက်မြင်အောင်ဖော်ပြခဲ့ပါတယ်အိမ်ဆိုတာဟာဣသရေလဖြစ်တယ်ပင်လယ်ဆိုတာကတကြွန်းတနိုင်ငံဆိုတဲ့အတိတ်ဘယ်ကိုဆောင်ယူခဲ့တယ်လို့ကျွန်တော်ဖော်ပြခဲ့ပြီးပါပြီဒီလိုဖော်ပြလိုက်တဲ့အတွက်သူကိုဖျားသခင်အဖြစ်လက်မခံတဲ့ဣသရေလကိုကြောပြုတ်ပြီးတော့အလွန်ကြဲပြောတဲ့တခြားကမ္ဘာလောကဘက်ကိုမျက်နှာမူလိုက်တယ်ဆိုတဲ့အချက်ကိုကျွန်တော်ဖော်ထုတ်ခဲ့ပြပါပြီ။အဲ့ဒီအချက်ဟာမေ့လို့မရနိုင်ပါဘူး။ဘာဖြစ်လို့လဲဆက်လက်တွေ့ရမယ့်ဥပမာတော်တွေဟာကမ္ဘာလောကကြီးတစ်ခုလုံးနဲ့အကျုံးဝင်နေတဲ့အတွက်ပါပဲ။ဒါဟာအရေးကြီးတဲ့အချက်ပါ။ဒီအချိန်ကာလဟာခရစ်တော်ရဲ့ဓမ္မခရီးစဉ်မှာအရေးအကြီးဆုံးနဲ့ခရီးစဉ်ရဲ့အထွတ်အထိပ်ကိုရောက်နေတဲ့အချိန်လို့ကျွန်တော်ဆိုချင်ပါတယ်။အလုတ်တေလဲအင်မတန်ဖီစည်းနေတဲ့အချိန်အခါဖြစ်တယ်လို့ကျွန်တော်တို့နားလည်နိုင်ပါတယ်။ဒါတော့လူဇာတိကိုခံယူထားတဲ့ခရစ်တော်ဟာမောပန်းနွမ်းနဲ့နေလိမ့်မယ်ဆိုတာတွက်ဆနိုင်ပါလိမ့်မယ်။ဒါကြောင့်လဲခရစ်တော်ဟာလှေပေါ်မှာအိပ်ပျော်နေခဲ့ရတယ်။အနားယူခဲ့ရတယ်ဆိုတာကိုဆက်လက်ပြီးတော့ကျွန်တော်တို့လေ့လာသွားကြပါအောင်စို့။အငယ်နှစ်ထိုအခါဥပမာစကားအားဖြင့်များစွာသောဆုံးမဩဝါဒကိုပေး၍ငွက်ဆူတော်မူသည်မှာတူတောင်းတဲ့ကျမ်းပိုင်းကလေးပဲဖြစ်ပါတယ်။ခရစ်တော်ဟာဆုံးမဩဝါဒတွေကိုချပေးတဲ့အခါသွန်သင်ပေးတဲ့အခါတိုင်းမှာစာသင်ကောင်းတဲ့ကျောင်းဆရာတယောက်ရဲ့ပုံသဏ္ဍာန်အတိုင်းသင်ကြားပေးခဲ့ရပါတယ်။ကြားရတဲ့တပည့်တွေနားဝင်အောင်စွန့်မှတ်မြင်အောင်လို့သင်ပေးတတ်တယ်။ဥပမာဥပမေယတွေနဲ့သွန်သင်ခြင်းမျိုးဖြစ်ပါတယ်။အခုအချိန်မှာခရစ်တော်ရဲ့အမှုတော်ဆောင်သက်တမ်းဟာသုံးနှစ်ရဲ့အလယ်ပိုင်းမှာရှိနေပြီလို့ကျွန်တော်ခန့်မှန်းပါတယ်။ဒီသက်တမ်းအတွင်းမှာအမျိုးသမီးတယောက်ကိုအသက်ရေးဆိုတဲ့ဘဲအခါမြမငတ်မမွတ်နိုင်တဲ့ရေအကြောင်းဟောပြောဆုံးမခဲ့တယ်။တပည့်တော်တွေကိုတော့လူကိုမျှတဲ့တငါတွေဖြစ်စေမယ်ဆိုပြီးတော့ခေါ်ယူတယ်။ ဒါရီဟာဥပမာဆောင်ရင်းနေပဲပေါ့ပြီးတော့လောကလေပြင်းကြီးထဲမှာလဲရွှေဝါရောင်ဝင်းမဲ့လို့နေပြီဆိုတဲ့စကားမျိုးကိုသူသုံးနေတင်တို့ဒီလောကရဲ့စားဖြစ်တယ်အလင်းများဖြစ်တယ်ဆိုတဲ့အချက်ကိုလဲတခင်ပြော့ပြခဲ့ပါသေးတယ်အိမ်ကိုကြောက်ပေါ်မှာတီးရမယ်သဲပေါ်မှာမတီးရဘူးဆိုတာဟာလဲတောင်ပေါ်ဒေသနာမှာသူသင်ပေးခဲ့တဲ့ဥပမာတော့ပါပဲယေရှုဆိုတဲ့ကယ်တင်ရှင်ခရစ်တော်ကတော့ဆံပါပဲလို့ဩချရလောက်အောင်ကျွန့်တင်ကျွန့်ကျင်နဲ့ရှေ့ဆောင်လမ်းပြပမောက္ခတယောက်ပဲလို့ကျွန်တော်မှတ်ချက်ချပါရစေရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၃မှ၇နားထောင်ကြလော့မျိုးစေ့ကျဲသောသူသည်မျိုးစေ့ကိုကျဲခြင်းဟာထွက်သွား၏အစေ့ကိုကျဲသည်တွင်အချို့သောအစေ့တို့သည်လမ်း၌ကျသဖြင့်မိုးကောင်းကင်ညှက်တို့သည်လာ၍ကောက်စားကြ၏အချို့သောအစေ့တို့သည်မြေနှဲ၍ကြောက်ပေါများသောအရတ်၌ကျသဖြင့်မြေတိမ်သောကြောင့်ချက်ချင်းအပင်ပေါက်တော်လေနေထွက်သောအခါပူလောင်သည်ဖြစ်၍အမြင့်မစွဲသောကြောင့်ညှိုးနွမ်းပျက်စီးခြင်းသို့ရောက်ကြ၏အချို့သောအစေ့တို့သည်စူးပင်တို့တွင်ကျသဖြင့်စုပင်တို့သည်ကြီးပွား၍နှင်းဆဲသောကြောင့်အသီးမသီးကြ။ဖော်ပြတဲ့မျိုးစေ့ကျဲသူခရစ်တော်ရဲ့အညီအမျှကျဲပက်လိုက်တဲ့နှုတ်ကပတ်တရားတော်မျိုးစေ့တွေဟာအကုန်လုံးကောင်းမွန်တဲ့မျိုးစေ့တွေကြီးပဲ။ဒါပေမဲ့ဖော်ပြခဲ့တဲ့အယက်ဒေသ၃ခုဟာတော့မျိုးစေ့တို့မအောင်မြင်နိုင်တဲ့အယက်ဒေသတွေဖြစ်နေတာပေါ့။တချို့တွေဟာလမ်းမလိုနေရာမျိုးဖြစ်နေတယ်။လမ်းတစ်ပေးမှာတန်းစီပြီးတော့စောင့်နေတဲ့မာနတ်ရဲ့ငှက်ဆိုးတွေကနေဒီမျိုးစေ့တွေကိုဖြုတ်ဖြုတ်ဖြတ်ဖြတ်နဲ့လာပြီးတော့ကောက်စားသွားတာကိုခံလိုက်ရတယ်။တချို့မျိုးစေ့များကြပြန်တော့လေကြောက်ဆိုင်ကြောက်သားနဲ့တူတဲ့နှလုံးသားတွေဘောကိုကြတော့အစို့အညောက်ကလေးတခဏတော့ထွက်ပါရဲ့အမြင့်မစွဲဘူးနေပူရှိန်ပြင်းတဲ့အချိန်လေပြင်းကြီးတိုက်ခတ်တဲ့အချိန်ရေလိုင်းတွေပုတ်လိုက်တဲ့အချိန်မှာတော့အကုန်လုံးပျောက်ပြက်ကုန်ကြရတယ်အဲနောက်တစ်ခုကြတော့အစွန်းနှစ်ပါလို့ဆိုနိုင်တဲ့အေယာမချမ်းသာစည်းစိမ်ရဲ့အလွန်တရာနဲ့ဆိုင်တဲ့ဆင်းရဲခြင်းတွေနဲ့တူတဲ့စူးပင်တွေရဲ့ကြားမှာရောက်တဲ့မျိုးစေ့တွေဟာလေအဲ့ဒီစူပင်ဆိုတဲ့လောကရန်ကြားမှာနှိမ့်ဆက်ခြင်းခံရပြီးနလန်မထုနိုင်တော့ဘူးမျိုးစေ့မအောင်နိုင်တော့ဘူးဆိုတဲ့အချက်တွေကိုခရစ်တော်ဟာဥပမာဆောင်ပြီးတော့ဖော်ပြလိုက်ခြင်းဖြစ်ပါတယ်ဒါပေမဲ့ကောင်းတဲ့မျိုးအမျိုးအစားအကြောင်းကိုတော့ခရစ်တော်ဟာအခုဆက်ပြီးအငယ်ရှစ်အချို့သောမျိုးစေ့တို့သည်ကောင်းသောမျိုး၌ကြသဖြင့်အပင်ပေါက်၍ကြီးပွားဖြင့်အဆ30အဆ60အဆ100ပွားများ၍အသီးသီးကြ၏ကြားစရာနားရှိသောသူမြည်သည်ကကြားပါစေဟုမိန့်တော်မူ၏အရက်လေးမျက်နှာဖြန့်ကျဲတဲ့အထဲကအချို့သောလူတွေရဲ့ကောင်းသောမျိုးစီလွန်နဲ့တူတဲ့နှလုံးသားတွေဟာသာနှုတ်ကပတ်တော်မျိုးစေ့ကိုလက်ခံနိုင်စွမ်းရှိတယ်ဒီမျိုးစေ့တွေသာအပင်ပေါက်မယ်ကြီးပွားတိုးတက်မယ်အသီးသီးမယ်ဆိုတာကိုခရစ်တော်သိစေချင်ပါတယ်ဒါပေမဲ့ဒီကောင်းသောမျိုးရဲ့အောင်မြင်ခြင်းဟာတော့မှတစ်ခုနဲ့တစ်ခုမတူသေးဘူးအဆ30အဆ60 100ဆိုပြီးတော့အောင်မြင်မှုအတိုင်းအတာတွေကိုသူထည့်သွင်းထားလိုက်ပါလေ။ဒါလည်းဥပမာကြီးတစ်ခုတည်းကဥပမာအသေးစားလေးကိုထပ်ဖြစ်ဆွဖော်ပြတာပဲပေါ့။ဒါဘယ်လိုအတိတ်ပဲရှိတယ်လေ။ရှင်းပါတယ်။အထက်ခမ်းမတစ်ခုမှာခရစ်တော်ပြောခဲ့တာရှိသေးတယ်လေ။ငါသည်မှန်သောသဖြင့်နွယ်ပင်ဖြစ်၏တဲ့။ဟုတ်ပါတယ်။ယုံကြည်ခြင်းတရားရှိသည့်တိုင်အောင်ခရစ်တော်နဲ့ကျွန်တော်တို့ဘလောက်အထိနီးကပ်စွာနေထိုင်အသက်ရှင်နိုင်တယ်လေ။ဒါမှမဟုတ်ရင်ပိလျကံခရိယန်တို့ဘဝပုံစံမျိုးမှာပဲမိဂါမြတ်တာမှမျှလောက်ပဲအသက်ရှင်နေကြသလားဒီအချက်လက်ဒီပုံမှာမူတည်ပြီးတော့သတိတရားရဖို့အတွက်ခရစ်တော်ဟာပြောဆိုဆုံးမနေတယ်လို့ကျွန်တော်ဒီနေရာမှာအတိတ်ပဲဖွင့်ပြလိုက်ချင်ပါတယ်အငယ်ကိုကြားစရာနားရှိသောသူမြည်ဒီကကြားပါစီဟုမိန့်တော်မူ၏အလွန်မှတ်သားစရာအချက်ဖြစ်ပါတယ်အရေးကြီးတဲ့လောကရဲ့ရှုပ်ထွေးရာလမ်းအဖြတ်မှာရက်ကြိဖြတ်ဆိုတဲ့ဆိုင်ပုတ်ထောင်ထားတာနဲ့တူနေပါတယ်အဲ့ဒီကြားတဲ့ကပဲအမှုမဲ့အမှတ်မဲ့မလုံမိကြဘူးတော့များစွာအရေးကြီးတယ်သတိထားကြပါဆိုတာကိုသတိပေးလို့ခြင်းပါအငဲ30မှ7စိတ်ပွေရာအရ၌ရှိတော်မူသောအခါတကြိတ်နှစ်ပါးသောသူတို့နှင့်အချံအယံတော်တို့သည်ထိုဥပမာကိုမေးမြန်းကြလျင်ကိုတော်ကသင်တို့သည်ဖျားသခင်နိုင်ငံတော်၏နက်နဲသောအရာကိုသိရသောအခွင့်ရှိကြ၏ပြင်၌ရှိသောထိုသူတို့မူကားမြင်လျက်ပင်အာယုံမပြုတ်ဘဲမြင်၍ကြားလျက်ပင်အ내ကိုနားမလဲပဲကြားသဖြင့်သူတို့အကျင့်မပြောင်းလဲအပြစ်မလွတ်ရသည်တိုင်အောင်သူတို့အားဟောသမျှကိုဥပမာအားဖြင့်ဟောရ၏ဒီအချက်ဟာစောစောကဆိုင်းပုတ်ကြီးထောင်ထားတဲ့ကြားထဲကကားတိုက်ခံရတဲ့လူသားရဲ့အား내ချက်ကိုမိမောင်းထိုးပြလိုက်ခြင်းဖြစ်ပါတယ်နင်းနေတော့ရှုပ်ထွေးမှုရှိတဲ့ကျမ်းပိုက်ငယ်လို့ကျွန်တော်ဒီနေရာမှာဝန်ခံခြင်းပါတယ်ဒါကိုနားလည်ဖို့အတွက်စိတ်စိတ်နားထောင်ကြဖို့လိုအပ်ပါမယ်ခရစ်တော်ရဲ့ဒေသနာသက်တော်စဉ်အခုအချိန်ကစပြီးတော့ကားတိုင်းလမ်းစီအထိပေါ်ပြတဲ့ဥပမာတွေအက ုံလုံးဟာဆွဲဆောင်အားအလွန်ကောင်းခဲ့ပါတယ်။ပုံဥပမာတော်တွေကိုဆောင်ပြီးတော့ဟောပြောခြင်းဟာအ내အတိတ်ပဲအလွန်လေးလေးနက်နက်ရှိခဲ့ပါတယ်။အခုအထိခရစ်တော်ရဲ့နောက်မှာလိုက်နေတဲ့လူတွေအများအပြားဟာအမှန်တော့တကိုးတော်နဲ့ထိတွေ့ဖို့ကျေးဇူးတော်ကိုခံစားဖို့ခရစ်တော်ကိုမြင်ကျင်လို့ဆိုတဲ့အဆင့်မှသာရှိပြီးတော့ဝိညာဉ်ရေးရာသဘောတရားခံယူချက်အစ်စ်အမှန်တွေမရှိခဲ့သေးဘူးဆိုတာကိုခရစ်တော်သိပါတယ်။အဲ့ဒီလိုအသိကြောင့်လဲခရစ်တော်ကသူတို့အတွက်ပုံဥပမာတော်တွေနဲ့သူတို့နားလည်လွယ်အောင်ဟောပြောသွန်သင်ခြင်းဖြစ်ပြီးတော့ဒီဥပမာတော်တွေနဲ့သွန်သင်မှုအားဖြင့်သူတို့ရဲ့ပြောင်းလဲခြင်းသူတို့ရဲ့အပြစ်လွတ်ခြင်းအခွင့်ကိုရရှိဖို့ခရစ်တော်ပေးခြင်းနဲ့သူတို့အတွက်လဲမျှော်လင့်ချက်ထားတယ်။ဒါပေမဲ့အမှန်တကယ်ခရစ်တော်ကိုမျှော်လင့်ပြီးတော့ဖြောင့်မတ်ခြင်းတရားကိုလိုလားသူဆံငတ်ခင်မမွတ်သိပ်သူတွေသာအကျိုးကျေးဇူးရှိမယ်ဒီလိုလူတွေသာအမြင်သစ်အတွေးသစ်အသိတရားသစ်တွေရှိနိုင်မှာဖြစ်တယ်ဆိုတာကိုခရစ်တော်ကတနည်းတပုံအားဖြင့်လမ်းညွန်ပြသလိုက်ခြင်းဖြစ်ပါတယ်ဒီလိုပဲထားရှိတဲ့နဲ့ဓမ္မသဘောတရားမျိုးကိုရှင်ပေါလုကလည်းဖော်ပြခဲ့ပါသေးတယ်ကောရိန္သုဩဝါဒစာပထမဆုံးရဲ့အခန်းကြီး1ထဲမှာဖြစ်ပါတယ်အငယ်930 73 74တို့ကိုဖတ်ကြည့်ကြပါအဲ့ဒီအထဲမှာအခုလိုဆိုပါတယ်ဘုရားသခင်ကိုချစ်တော်သူတို့ဖို့အလုံးငါဘုရားသခင်ပြင်ဆင်တော်မူသောအရာတို့ကိုလူမျက်စိဖြင့်မမြင်နားဖြင့်မကြားစိတ်နှလုံးဖြင့်မကြံစီသေးထိုအရာတို့ကိုဘုရားသခင်သည်ဝိညာဉ်တော်အားဖြင့်ငါတို့အားဖော်ပြတော်မူ၏အဲ့ဒီအချက်အပြင်ဘုရားသခင်ပေးတော်မူသောအရာတို့ကိုငါတို့သည်လူပညာကိုအမိပြု၍နားလည်သောစကားနှင့်မဟောတန်ရှင်သောဝိညာဉ်တော်သည်ဝိညာဉ်နှင့်ဆက်ဆိုင်သောအရာကိုဝိညာဉ်စကားအားဖြင့်ဖွင့်ပြ၍ပေပြင်းတော်မူသောစကားနှင့်ငါတို့သည်ဟောကြ၏ဆိုရက်ဒုတိယအချက်ကိုဆက်ပြီးတွေ့ရပါလေဦးမေတခါဒီကျမ်းမှာပဲအငယ်15မှာကြတော့ဇာတိပဂရိလူသည်နားမလည်နိုင်ဝိညာဉ်လူမူကားထိုအရာအလုံးစုံတို့ကိုပိုင်းခြား၍နားလည်တတ်၏ဆိုပြီးတော့ဖြစ်ပါတယ်ကျွန်တော်အခုဖတ်ခဲ့တာဟာကောရိန္သုဩဝါဒစာပထမဆုံးအခန်းကြီး1အငယ်6မှ15အတွင်ဖြစ်ပါတယ်မိတ်ဆွေတို့တူချင်းဖတ်ရှုလေ့လာနိုင်မယ်ဆိုရင်ပုံမူပြီးတော့အကျိုးဖြစ်ထွန်းမယ်လို့ကျွန်တော်ယူဆပါတယ်တိုက်တွန်းအားပေးလိုပါတယ်ဒီအတိတ်ပဲဟာသိပြီးတော့ရှင်းနေပါတယ်အများရန်ခင့်မိနေတယ်လို့လည်းကျွန်တော်ခံယူပါတယ်ကျွန်တော်အနေနဲ့ဓမ္မဒေသနာကိုဖွင့်ဆိုခြင်းဟာဝိညာဉ်သစ္စာတရားကိုသိစေခြင်းလို့ဖြစ်ပါတယ်လူသားကတော့ရုပ်ဒရက်နဲ့အကောင်အထည်ကိုသာမြင်မှဆိုတဲ့ဇာတိစိတ်သဘောထားရှိနေပါတယ်ဒါကြောင့်ဒီနေရာမှာကျွန်တော်ရဲရဲကြီးအာမခံခြင်းတဲ့အချက်တစ်ခုရှိပါတယ်အမှန်တကယ်နှလုံးသားနဲ့မျက်စိကိုဖွင့်ပြီးတော့ကြည့်ကို့ဘဝနဲ့ဝိညာဉ်သစ္စာအလင်းတန်းကိုလိုလိုလားလားရှာဖွေကြည့်ကြစမ်းပါသိခြင်းမြင်ခြင်းစိတ်တွေကိုမွေးမြူကြည့်ကြစမ်းပါအသက်ရှင်တော်မူသောဘုရားသခင်ဟာဒီလိုတောင့်တနေတဲ့လူဆံငတ်ခင်မွတ်နေတဲ့နှလုံးသားမျိုးကိုသူလိုလားတဲ့အတိုင်းဝိညာဉ်သစ္စာတရားသစ်နဲ့ပြေဝအောင်ဆောင်ကျင်းပေးလာပါလိမ့်မယ်ရုပ်တရက်နဲ့အကောင်အထည်နဲ့ထိတွေ့ခံစားရသလိုလက်တွေ့ဘဝမှာမုတ်ချခံစားရကြပါလိမ့်မယ်အစဉ်အမြဲရှင်သန်တဲ့သစ္စာတရားအမှန်ကိုမုတ်ချမသွေပိုင်ဆိုင်ရရှိနိုင်ကြပါလိမ့်မယ်ထင်ကြီးမဟုတ်ပါဘူးသို့လောသို့လောမဖြစ်နိုင်ပါဘူးပြီးပြီးပြင်းပြင်းရှင်းရှင်းလင်းလင်းပြက်ပြက်သားသားခံစားရရှိခြင်းမှာဘုရားသခင်ကောင်းကြီးပေးပါစေလို့ကျွန်တော်ဆုတောင်းမေတ္တာပို့သရပါအခုအချိန်မှာလူတွေကခရစ်တော်ကိုလက်မခံရင်ဘဝဆုံးလိမ့်မယ်ဆိုတာကိုပြောတတ်ကြတယ်ဒီစကားဟာသိပြီးတော့နှက်ဆိုင်ပါတယ်အပေါ်ယံကြောမဟုတ်ပါဘူးအမှန်မှလူဘဝတိုင်းဟာမွေးလာကလေးကသင်္ခါရလမ်းဆုံးပေခြင်းအထိဘဝတွေဟာဆုံးပြီးသားကြီးပဲအဲ့ဒီသင်္ခါရတည်းမှာအဆုံးမခံခြင်းရင်ခရစ်တော်ကိုလက်ခံဆိုပြီးတော့ပြောနိုင်ရန်ပို့ပြီးတော့မှန်တယ်လို့ကျွန်တော်ထင်ပါတယ်အယူသီးထံမှုလို့တချို့ကဒါကိုအပြစ်ပြောပြီးတော့ကောင်းတာလုပ်ပြီးရင်ပြီးတာပဲကွာလို့ပြောတတ်ကြတယ်ကျွန်တော်ပြောခဲ့ပြီးပါပြီဒီလိုနဲ့မပြီးသေးဘူးတာဝန်မဲ့တဲ့သဘောမျိုးဖြစ်နေတယ်ကိုကောင်းတာလုပ်နေတယ်ဒါဆိုရင်ပြီးရောလို့ယူဆတာဟာအစင့်မြင့်လူသတ္တဝါတယောက်ရဲ့အတွေ့အလာဖြစ်တယ်။ဝိညာဉ်တကိုးရှိတဲ့လူဝိညာဉ်စိတ်သဘောထားတဲ့မွန်မြတ်တဲ့လူတယောက်ရဲ့မြင့်မားတဲ့အယူအဆလို့တော့ကျွန်တော်မသတ်မှတ်နိုင်ပါဘူး။ဒါဟာအင်မတန်ကြောက်စရာကောင်းတဲ့လောင်ကစားခြင်းတရက်လို့ကျွန်တော်အလေးအနက်သတ်မှတ်လိုပါတယ်။ဒေါက်တာဂျေဗန်နန်မက်ဂီရိုဇနီးမောင်နှံဟာခရီးသွားရင်းနဲ့ Los Angeles ကိုပြန်မဲ့ညသူတို့စီးနေတဲ့လေယာဉ်ကုမ္ပဏီမှာသပိတ်ကြီးမှောက်လို့အဖိုးကြီးအဖွားကြီးဖလော်ရီဒါကမ်းခြေမှာတောင်တင်မဲ့အခြေအနေဖြစ်နေခဲ့ပူပါတယ်။အဲ့ဒီအချိန်မှာလေရင်ကွင်းကနေပြီးတော့ကလေးမလေးတစ်ယောက်ကဖုန်းဆက်ပြီးတော့နောက်တနေ့ဘယ်အချိန်မှာကွင်းကိုအရောက်လာပါဘယ်အချိန်မှာဘယ်လေရန်ထွက်မှာသေချာပါတယ်လို့သတင်းပေးပါတယ်။ချင်းချက်တဲ့အတိုင်းမယုံတည်ုံနဲ့သွားခဲ့ပြီးမြင့် ဟိုကြတော့ကလေးမလေးရဲ့သတင်းဟာအကုန်အတိအကျမှန်ကန်နေတယ်ဆိုတာကိုတွေ့ရပါတယ်။ဒါဟာလူလောကရဲ့ပုံပြင်သက်တည်ပါ။အခုခရစ်တော်ပြောခဲ့တဲ့ပုံပြင်ဥပမာတော်တွေကတော့ဖျားသခင်သိစေခြင်းနဲ့နှုတ်ကပတ်တော်ဒီကြီးပဲဖြစ်ပါတယ်။စိတ်နှလုံးတကားကိုဖွင့်ပြီးတော့အလင်းတရားကိုမြင်လို့တဲ့မျက်လုံးများနဲ့ယုံကြည်ခြင်းနဲ့ရှာဖွေဖတ်ရှုဖို့တော့လိုကြပါလိမ့်မယ်။ဘယ်လိုနှလုံးသားမျိုးစည်လွှာပေါ်မှာဒီနှုတ်ကပတ်တော်မျိုးစည်ဟာကြောက်ရောက်ပြီးရှင်သန်နိုင်နေဆိုတာကိုကျွန်တော်ဖော်ပြခဲ့ပြီးပြီ။အသီးပွင့်ဝေဆာနိုင်တယ်ဆိုတာကိုမိစေတို့သိခဲ့ရပြီးပြီ။မွေးလာကလေးကသေကိုသေရမယ်တစိမ့်နဲ့သင်္ခါရဘဝမှာကျင်လည်ရတဲ့လူသား။ဒီဝိညာဉ်ခွန်အားဒီလိုဖျားပေးတဲ့ရှင်သန်ခြင်းမရှိဘဲနဲ့ဒီလောကအပြစ်နွန်တော်ဒီလောကုတ်တရားငရဲလန်းကနေဘယ်လို့ဒီကျွန်တော်တို့လွတ်မြောက်နိုင်ပါမလဲရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၄အငယ်၃မှ၂၀သင်တို့သည်ဤဥပမာကိုမျှနားမလည်ဖြင့်ဥပမာရှိသမျှတို့ကိုအဘယ်သို့နားလည်ကြမည်နည်းမျိုးစေ့ကျဲသောသူသည်တရားစကားကိုကျဲ၏တရားစကားကိုလမ်း၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြားသည်ရှိသောစာရန်သည်ချက်ချင်းလာ၍နှလုံး၌ကျဲသောတရားစကားကိုနှုတ်ယူတတ်သည်ဟုဆိုလိုသည်။ကြောက်ပေါ်သောအရ၌ကျဲခြင်းအကြောင်းအရာအကြောင်းအရာကတရားစကားကိုကြား၍ဝမ်းမြောက်သောစိတ်နှင့်ချက်ချင်းခံယူတော်လေ။စိတ်နှလုံး၌အမြင်မဆွဲခဏသာတည်သဖြင့်တရားစကားကြောင့်အမှုအခင်းနှင့်ညှင်းဆဲခြင်းကိုခံရသောအခါချက်ချင်းဖောက်ပြန်တတ်သည်ဟုဆိုလိုသည်။စူးပင်တော်တွင်ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍လောကီအမှု၌စိုးရိမ်ခြင်းစီးစိမ်ဥစ္စာ၏လှည့်စားခြင်းကျွင်းသောအရာကိုတတ်မြင်ခြင်းစိတ်တို့သည်တရားစကားကိုလွှမ်းမိုးညှင်းဆဲတတ်သောကြောင့်အသီးမသီးနိုင်ဟုဆိုလိုသည်။ကောင်းသောမြေ၌ကျဲခြင်းအကြောင်းအရာကတရားစကားကိုကြား၍ခံယူသဖြင့်အဆ30အဆ60အဆ100ပွားများ၍အသီးသီးတတ်သည်ဟုဆိုလိုသည်။သိပြီးတော့အကျယ်ထက်ချဲ့ဖို့တော့လူမယ်မထင်တော့ပါဘူး။ဘုရားသခင်ရဲ့လူစားတီကိုခံယူထားသူသားတော်ကယ်တင်ရှင်သခင်ခရစ်တော်ကိုယ်တိုင်ပြောနေတဲ့စကားဖြစ်ပါတယ်။ကောင်းသောနှုတ်ကပတ်တော်နဲ့တူတဲ့မျိုးစေ့ကိုသူကျဲဖြန့်ပေးနေတယ်။လမ်းမြေဆိုတဲ့အရက်ကိုရောက်တဲ့မျိုးစေ့တွေကိုစာရန်ညက်တီထိုးထုတ်လိုက်မယ်။ကြောက်နှလုံးသားတွေကတော့ဟုတ်တိပတ်တိနဲ့အစိုးအညောက်ကလေးပြူလာမယ်။အမြင့်မဆွဲဘဲနဲ့ပုတ်ပြက်သွားရလိမ့်မယ်။အသင်းတော်မှာတုန်းကတော့ဓမ္မဆရာကြီးကတရားဟောတဲ့အချိန်စိတ်လှုပ်ရှားပြီးတော့တခါတည်းတောင်းတတရနဲ့နားထောင်ကောင်းလို့မျက်ရည်များတောင်လဲတယ်ဆိုတဲ့လူမျိုး။ဒါပေမဲ့အိမ်လဲရောက်တော့အပေါင်းအသင်းတွေကဖဲထုတ်ကလေးနဲ့အရက်ပလင်းနဲ့ယူလာတာလဲတွေ့ရောတဟီတဟာဟာပြန်ဖြစ်သွားတယ်ဆိုတဲ့နှလုံးသားမျိုးဒါကျွဲပါဆောင်တီးဆိုတဲ့မြန်မာစကားအတိုင်းပဲပေါ့အတိတ်ပဲကတော့အသွေးအသားရဲ့ဆွဲဆောင်မှုနဲ့ဆွဲလန်းမှုရှိရာတွေကိုအာယုံဟာစိုက်လွန်းအားကြည့်နေတော့နှလုံးသားကလက်ခံကျင်ပါရဲ့နဲ့ပို့ပြီးတော့အားကောင်းနေတဲ့ဒီဆွဲလန်းမှုတွေဆွဲဆောင်မှုတွေဘက်ကိုပါသွားတဲ့သဘောတရားနောက်တစ်ခုကတော့စူးတော်တဲ့ကိုရောက်တဲ့မျိုးစီအဲ့ဒါကတော့ဒီနေ့ကဘာကြီးလေပိုက်ဆံပိုက်ဆံပိုက်ဆံအဲ့ဒီလူကအဓိကဖြစ်နေတဲ့ဝင်းကျင်တချို့ကြတော့လဲဆန့်ကျင်ပဲပေါင်မုံလေးတောင်မှမစားနိုင်ဘူးထမင်းနဲ့တောင်မှမှန်လို့ဘသူစီသွားချေးရမလဲဆိုတာမနဲ့မိုးလင်းတာနဲ့နိုးရဲစပြီးစဉ်းစားနေရပြီအဲ့ဒီနှလုံးသားမျိုးတွေအစွန်းနှစ်ပါးနှလုံးသားမျိုးတွေဘယ်လိုလုပ်ပြီးတော့ဒီနှုတ်ကပတ်တရားတော်ဟာဒီအစွန်းနှစ်ပါးနဲ့တူတဲ့စူးတော်မှရှင်းသန်နိုင်ပါမလဲနောက်ဆုံးဥပမာတော်ကြတော့ကောင်းသောမြေဆိုတဲ့မြေစီလွာပြေဝသောနှလုံးသားမျိုးဖြစ်တယ်။ဝိညာဉ်အခြေခံစိတ်ဓာတ်နဲ့နှလုံးသားနဲ့ရှိတဲ့လူအဲ့ဒီလိုလူမျိုးစီမသာနှုတ်ကပတ်တော်ဟာရှင်သန်နိုင်တယ်အတိတ်ပဲရှိနိုင်တယ်။အမြင့်ဆွဲနိုင်တယ်။အောင်မြင်တဲ့အသီးအပွင့်တွေလည်းဝေဆာနိုင်လိမ့်မယ်။ဒါတောင်မှရာနှုံးပြည့်ဝေဆာခြင်းရင်မှန်တဲ့သပြည့်နွယ်ပင်ဆိုတဲ့ခရစ်တော်အသက်ဆန်းရည်ဖြစ်တဲ့ခရစ်တော်သူ့ကိုအပြည့်အဝအမိပြုဖို့ဆိုတာကရှိတယ်ဆိုတဲ့အချက်ကိုကျွန်တော်တို့အလေးအနက်သဘောပေါက်ကြရမယ်။အခုစောရုံကဖော်ပြခဲ့တဲ့အတိုင်းပဲလေတကြော့ပြန်ပြီးတော့ကျွန်တော်ကဒါကိုမှတ်သားစေချင်ပါတယ်အငယ်27နဲ့22ထိုမတပါစီမီကိုစီမီကုံအပေါ်မှာမတင်တောင်းစလာအောက်ဂရင်အောက်ဖုံးထားခြင်းဟာယူခဲ့တယ်လို့စိတ်ွယ်ရာ၌ရှိသမျှတို့သည်ချင်ရှားလိမ့်မည်ဖွက်ထားလျက်ရှိသမျှတို့သည်လည်းပွင့်လင်းလိမ့်မည်ကူးသတ်မှုမြန်ဆန်စွာနဲ့မာကုသက်လက်စွာဖော်ပြသွားတယ်အပြည့်မှောင်မိုက်ကနေခရစ်တော်ရဲ့နှုတ်ကပတ်တော်အလင်းကိုရတဲ့လူဒီအလင်းတရားကိုမြင့်တင်နိုင်ရမယ်။ကိုယ်တိုင်ဟာဒီအလင်းတရားကြောင့်ကယ်တင်ခြင်းကိုရောက်ရတယ်။ဒါကိုကိုဟာထက်ဆင့်ဝေမျှနိုင်ရမယ်။ဒီအချက်ဟာကယ်တင်ခြင်းတရားနဲ့အတူတာဝန်ရှိလာတယ်ဆိုတဲ့အချက်ကိုဖော်ပြနေပါတယ်။တမန်တော်ကြီးရှင်ပေါလုကယောမဩရာစာအခန်းကြီး1အငယ်20နဲ့21မှာဘုရားသခင်ရဲ့ကျေးဇူးတော်ကိုသိရတဲ့ချီးမွမ်းတဲ့အတိုင်းမချီးမွမ်းခြင်းကိုဘုရားသခင်မနှစ်သက်ဘူး။မကြိုက်ဘူး။ဒီအချက်ကိုဖော်ပြထားပါတယ်။ ဒါအလွန်ပြည်ပြင်းတဲ့လူသားတွေရဲ့အားနည်းချက်ကိုဖော်ပြတယ်လို့ကျွန်တော်ယူဆပါတယ်။အမိုက်မှောင်တဲကနေအလင်းတရားကိုရတယ်။အလင်းတရားကိုဘေးချိတ်ထားတော့ကို့ဘဝကိုယ်တိုင်ဟာပြန်ပြီးတော့မှောင်မိုက်သွားရတယ်။သူတစ်ပါးအတွက်လည်းအလင်းကိုမပေးစွန့်နိုင်ဘူးဆိုတဲ့တန်တရားမှာတဝဲဝဲလင်းနေတတ်ပါတယ်။ဒါကြောင့်နှုတ်ကပတ်တော်အလင်းဟာလူသားရဲ့တာဝန်ဆိုတာကိုလည်းတစ်ဖက်ကပြသနေတယ်လို့ကျွန်တော်အတိတ်ပဲဖွင့်လိုက်ပြစီ။အငယ်23ကြားစရာနားရှိသောသူမြည်ဒီကကြားပါစေတဲ့တူတောင်းပါတယ်ဒါပေမဲ့ခရစ်တော်အလေးနဲ့ထားပြီးတော့ထက်ဆင့်သတိပေးလိုက်ပါတယ်စိတ်ဝိညာဉ်နဲ့ခံယူကြပါဘဝကိုဖြစ်ကြက်ဆန်းမဖြတ်သန်းကျင်ကြပါနဲ့အမှတ်တမဲ့နဲ့ဘဝဟာပျက်စီးယိုယွင်းသွားရပါတယ်အငယ်26ကနေပြီး29အထိအခုဆက်လက်လေ့လာကြပါတယ်နားထောင်ကြည့်ကြပါထိုမှတပါလူသည်လယ်၌မျိုးစေ့ကျဲပြီးမှနောက်တစ်ပံမိမိမကြည့်မမှတ်ညနေအေးလျက်နိုးလျက်နေတော်လဲအပင်ပေါက်၍ကြီးပွားသည်နှင့်ဖျားသခင်၏နိုင်ငံတော်နှင့်တူ၏မြေကြီးသည်မိမိအလိုအလျောက်အသီးကိုသီးစေ၍ရှေးဥစွာအမြောက်ထို့နောက်အနှံထို့နောက်အနှံထဲမှအောင်မာသောအဆံကိုဖြစ်စေတတ်၏အသီးမှဲ၍ရိတ်ချိန်သို့ရောက်သောအခါလဲရှင်သည်မဆိုင်မလင့်ဒဇင်နှင့်ရိတ်စေတတ်သည်ဟုမိန့်တော်မူ၏ဒီနေရာမှာကောင်းငင်နိုင်ငံတော်ဆိုတဲ့ဝေါ်ဟာရပေါ်လာပြီပြီးတော့ဒီပုံပြင်ဥပမာတော်ဟာအလွန်အလွန်အသက်ဝင်တဲ့ဥပမာတော်တခြားခရစ်ဝင်ကျမ်းတွေဘယ်မှမမပါဝင်တဲ့ဥပမာတော်ဖြစ်ပါတယ်ကျွန်တော်ပြောခဲ့ဘူးတဲ့အတိုင်းကောင်းကင်နိုင်ငံတော်ဟာဘုရားသခင်နိုင်ငံတော်နဲ့ဆင်တူပေမဲ့အကျယ်အဝန်းချင်းမတူပါဘူးကောင်းကင်နိုင်ငံတော်ဆိုတော့ဟာမြေပေါ်မှာဘုရားသခင်အုပ်ဆိုးခြင်းခံရတဲ့နိုင်ငံတော်ဖြစ်ပါတယ်ဘုရားသခင်နိုင်ငံတော်ဆိုတာကြတော့စက်ကြဝဠာကဘာမိုးမြေအကုန်လုံးအကျုံးဝင်နေဘာပဲဖြစ်ဖြစ်ကောင်းကင်နိုင်ငံတော်တည်တာဟာဘုရားသခင်နိုင်ငံတော်ရဲ့အစိတ်အပိုင်းတစ်ခုပဲဖြစ်ပါတယ်ဒါကြောင့်ဘုရားသခင်နိုင်ငံတော်အရေးအာဝါသသာဖြစ်ပါတယ်ဒီပုံမြင်ဥပမာမှာအစ်စ်ရနေအပင်ကြီးပေါက်တဲ့အဖြစ်ကိုမြင်စေခြင်းပါတယ်အံ့ပွဲပြောင်းလဲခြင်းဖောက်ပြန်ခြင်းနဲ့တိုးတက်ခြင်းဆိုတာကိုကျွန်တော်တို့မြင်နိုင်ပါတယ်ဒီကနေ့သိပ်ပံခစ်ကြီးမှာအကြီးအကျယ်အောင်မြင်မှုကြီးတွေဟာအသက်ဆိုတဲ့အချက်ကိုတော့ချွင်းကျက်အဖြစ်ခြံထားကြရစေပဲဖြစ်ပါတယ်အနာဂတ်မှာလည်းဒီအတိုင်းပဲဆက်သွားပါလိမ့်မယ်ဥပမာပြောရရင်ချင်းစိမ့်ပြန့်ခြင်းသို့မဟုတ် osmosis လို့ခေါ်တဲ့ကလစီတစ်ခုကနေနောက်တစ်ခုကိုနေရန်ဖောက်ပြီးစိမ့်ပြန်တာကိုပဲချွေးပြိုက်ပြိုက်ကြအောင်လူသားဟာစဉ်းစားနေရပါတယ်မျိုးရိုးဗီဇကိုထိမ့်ချုပ်တဲ့နီးနဲ့ကပြောင်းကပန်းကပြန်နေလုံနိုင်ပြီလဲဆိုပါတယ်ဒါပေမဲ့စာကလေးဥအစ်စ်ကလေးတစ်လုံးကိုတော့ဘယ်နည်းနဲ့မှလုပ်ယူလို့မရနိုင်ပါဘူးအဝေးကနေညက်တွေကိုချောင်းပြီးကြည့်တဲ့ပညာကအရန်တိုးတက်နေပါတယ်အဲ့ဒီလိုအသက်နဲ့အံ့ဩပွေပေါ်ထွန်းလာတဲ့အရာကလေးတွေအပေါ်မှာသာတဆင့်ခံပြီးတော့အကြီးအကျယ်လုပ်ငန်းကြီးတွေလုပ်နေတာတိုးတက်မှုလို့ပြောနေပြီမယ်။ချောင်းငယ်တစ်ခုတည်းကငါးဥကလေးတစ်လုံးကိုလက်တွေ့မဖန်တီးနိုင်ပါဘူး။ဒါပေမဲ့ပင်လေရေကိုတော့ဆက်ကြီးတွေနဲ့စုပ်ပြီးတော့ရေချိုချက်တာတို့တမန်တုတ်တာတို့တူးမြောင်းကြီးတွေဖောက်တာတို့ဒါတွေကတော့အမခန့်လေးလေးတိုးတက်နေပါတယ်။ဒါဘုရားသခင်ဖန်ဆင်းထားတဲ့လူအုံနောက်ပေါ်မှာမူတည်ပြီးတော့ဘုရားသခင်ဖန်ဆင်းထားတဲ့သဘာဝပေါ်မှာမူတည်ပြီးတော့မှတိုးတက်မှုသာဖြစ်တယ်။ဘုရားသခင်ရဲ့မူရင်းဖန်ဆင်းတဲ့အသက်ဆိုတာကိုလူသားဟာဘယ်နည်းနဲ့မှကင်တွယ်လို့လည်းမရဘူးမြင်လည်းမမြင်နိုင်ဘူးဖန်တီးလို့လည်းမရနိုင်ဘူးတချို့နိုင်ငံများမှာဆိုရင်ပင်လယ်ကမ်းခြေထဲမှာမြေကြီးတွေကိုတခါတည်းလောင်းချပြီးတော့နိုင်ငံကိုချက်ထွေနေတယ်လို့သိရတယ်အံ့ဩပွေစက်ကြီးတွေနဲ့တခါကလော်လိုက်တိုင်းသူတို့လုံးဝအရှုံးပေးထားရတယ်အသက်ရှိမြေစည်းလွာတို့မြေစည်းလွာတွေကပိုမွာကလေးတွေတို့အဲ့ဒါတွေကမသေးခင်မှာသူတို့ကိုပျောက်လောင်နေကြမယ်လို့ကျွန်တော်ထင်တယ်ကျွန်တော်အလကားရှူဆိုင်နေရတဲ့လေလူသားတွေကတိုးတက်လေညဉ့်ညမ်းလေဖြစ်နေပြီမဟုတ်ဘူးလားအဲ့ဒီလေကိုဘုရားသခင်ပေးထားတာမဟုတ်လို့ဘယ်သူပေးထားတယ်လဲတခါရှူရင်ငါးပြားပေးရမယ်များလုံလိုက်ရင်ကျွန်တော်အကုန်လုံးဒုက္ခရောက်ပြီအခုတော့ဒီလေဒီရေဒီနေကိုပဲမူတည်ပြီးတော့အလွန်အလွန်တိုးတက်နေတယ်လို့ပြောရင်းနဲ့လေတို့မှညဉ့်ညမ်းအောင်လုံနေကြပြီတဲ့အိုဆုံးလွှာကြီးပေါက်လို့နေပူကဲလာပြီတဲ့နေပူတော့ငွေရိုးစုံကရေခဲကြီးတွေအေးပျော်တာများလာပြီးတော့ပင်လေရည်မြင့်တက်ကုန်လို့ကဘာမြေကြီးအကျယ်အဝန်းကကျင်းမြောင်းစာပြူလာပြီလေ။ဒါဟာလူအဖွဲ့အစည်းမှာဖျားမဲ့ဝါရီတွေနောင်တရကြဖို့အချိန်ပဲလို့အလေးအနက်ကျွန်တော်ဒီနေရာမှာသတိပေးချင်ပါတယ်။1995ခုနှစ်နှစ်ချင်းအသင်းချုပ်ရဲ့ဆောင်ပုဒ်ကတော့ဝင်းမဲ့လေတွင်ချိန်ရှိစဉ်တခင်မှားခဲ့ရိတ်သိမ်းလဲလို့ဆိုထားပါတယ်။စိုက်သည့်အတိုင်းရိတ်ရမယ်ဆိုတဲ့သင်ခန်းစာတွေကိုလည်းကျွန်တော်ကြားခဲ့ရဘူးပါပြီ။အခုကိုတော်ပေးတဲ့ဥပမာတော်ကတော့မြေပြင်မှာပွင့်လန်းနေတဲ့ပန်းကလေးတွေအသီးနှံနဲ့အဖူးငုံတွေဆောင်းမှမြေခပြီးတော့နှွေဦးမိုးဦးမှအသစ်တက်တက်တဲ့ရွက်နူလေးတွေဒါတွေကိုစစ်စစ်တွင်းမိတိုင်း လူသားဟာမဟာဘုံတကိုတော်ကိုတရိယာစီဖို့အကြောင်းရှိပါတယ်မိမိဆိုတဲ့လူတော်ဝါရဲ့အားနည်းခြင်းနဲ့မစွန်းတက်နိုင်ခြင်းဆိုတဲ့အချက်ကိုစဉ်းစားစီဖို့လိုပါတယ်စဉ်းစားဖို့လိုပါတယ်ကိုတော်ချထားပေးတဲ့မျိုးစေ့တွေဟာအကုန်ကောင်းတာကြီးပဲမကောင်းတာကကျွန်တော်တို့သာဖြစ်တယ်ရှင်သန်ခွင့်မရှိဘူးဖောက်ပြန်ပျက်စီးသွားတယ်မာနညှက်တုတ်သွားတယ်ဆိုတာတွေဟာကျွန်တော်လူသားသာအဓိကတရားခံဖြစ်နေတယ်ဆိုတာတွေကိုတွေးမိစေဖို့ဖြစ်ပါတယ်ရှင်သန်ခြင်းအခွင့်ကိုကျွန်တော်တို့ရဲ့နှလုံးသားနဲ့အသက်တာမှာနှုတ်ကပတ်တရားဆိုတဲ့မျိုးစေ့နဲ့အတူချထားပြီးတဲ့အခါမှာကျွန်တော်တို့ကိုယ်တိုင်ဟာအောင်မြင်စွာသီးပွင့်တဲ့အသက်တာကျေးဇူးတုံ့လင်နိုင်တဲ့အသက်တာမျိုးအဖြစ်ကြီးပွားတိုးတက်အောင်အားထုတ်သွားကြရမှာဖြစ်ပါတယ်။ဒါအပြင်ခရစ်တော်ရဲ့နှုတ်ကပတ်တရားတော်ကြောင့်လှုပ်ဆောင်ရမယ့်အလုတာဝန်တွေဟာလေကွင်းနဲ့တူတဲ့ကဘာမြေပြင်မှာအလွန်အများပြနေတယ်ခရစ်တော်အတွက်အလုလှုပ်ကြဖို့အချိန်တန်ပြီဆိုတဲ့အချက်ကိုဝင်းမဲ့လေတွင်ချိန်ရှိစဉ်တခင်မာကဲရိတ်သိမ်းလဲဆိုပြီးတော့သတိပေးနေတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
ဒေါက်တာထွန်းမြတ်ဤစီစဉ်တင်ဆက်တဲ့တင်ပြရတော့တမချန်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၄အခန်းငယ်30ကနေရှင်မာကုခရစ်ဝင်ကျမ်းအခန်းကြီး၅အခန်းငယ်73အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်